Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဧပြီလ24ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။အခုညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မူကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့ညနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ပြည်တွင်းစစ်ဖြစ်နေတဲ့ဆူဒန်နိုင်ငံကတန်တမန်တွေကိုသက်ဆိုင်ရာနိုင်ငံတွေကကယ်ထုတ်နေကြရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်ဟာဒီကနေ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံနေပါတယ်။မြန်မာနိုင်ငံပေါ်အာဆီယံဘုံသဘောတူညီချက်မအောင်မြင်တဲ့အတွေ့ပုံမထိရောက်အောင်ဆောင်ရွက်ဖို့ AI နိုင်ငံကလူငင်းချမ်းသာကွင်းအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမဆုမုံရေ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်ကောင်စီရဲ့ထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုဆွေးနွေးခဲ့ပါတယ်။
နေ့စဉ်နိုင်မှာတွေ့ပါတယ်တနအီကျော်ပြည်ဆောင်ဆွေးနွေးကြပါတယ်အဓိကဆွေးနွေးကြတာတော့ဒီနှစ်ဖက်စလုံးကကျွန်တော်တို့နိုင်ငံရဲ့နောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကြာမြင်းချင်းဖလှယ်ပြီးပုံနေနေဆွေးနွေးကြတာဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းမှရှင်ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်တနင်္လာနေ့တိုင်းထဲမှာတော့စစ်ကောင်စီဘက်က PDF နဲ့ဆက်သွယ်မှုရှိမရှိဒေသခံ100လောက်ကိုရိုက်နှက်ပြီးတော့စစ်ဆေးနေပါတယ်စေဧပိပခါတွေရှိနေတဲ့ကဏီဘက်မှာတော့လေပြင်းမုန်တိုင်းတွေတိုက်ခိုက်နေတဲ့အတွက်ဒုက္ခသည်တွေအခက်ကြုံနေရပါတယ်ထိုင်းမြန်မာတန်ယုံကတော့ပတ်စပို့သက်တမ်းတိုးစီးမြင့်တွေကိုပို့ပြီးတော့တင်းကျပ်လာနေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့အတူတင်ဆက်ပေးပါမယ်ရှင
်အာဖရိကတိုက်အရှေ့မြောက်ပိုင်းဆူဒန်နိုင်ငံခါတွန်မြို့တော်မှာနှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအပြန်အလှန်တိုက်ခိုက်နေတဲ့ကြားကနေသက်ဆိုင်ရာနိုင်ငံတွေကသူတို့ရဲ့တန်တမန်တွေနဲ့နိုင်ငံသားတွေကိုအလင်းအမြန်ကယ်ထုတ်ရွှေ့ပြောင်းနေကြရပါတယ်။အဲ့ဒီအထက်ကကနေဒါ၊အီဂျစ်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဆွီဒင်နဲ့အမေရိကန်ပြည်ထောင်စုတို့ဟာလေယာဉ်တွေ၊လုံခြုံရေးကာရန်းတွေအသုံးပြုပြီးဆူဒန်နိုင်ငံမှာရောက်ရှိနေကြတဲ့နိုင်ငံသားတွေကိုကယ်ထုတ်ပေးနေကြပါတယ်။နိုင်ငံသားတွေကိုအဲ့ဒီလိုကယ်ထုတ်ပေးနေကြပြီမဲ့လေဆူဒန်နိုင်ငံသားတွေကတော့လျှက်စစ်မီမရှိအင်တာနက်ပြတ်တောက်နေတဲ့အခြေအနေအောက်မှာကိုယ့်ဘာသာကိုလုံခြုံအောင်မဲ့ကြိုးစားနေကြရပါတယ်။တချို့ဆူဒန်အရက်သားတွေကတော့အန္တရာယ်ရှိတဲ့ကြားကနေကိုယ်ပိုင်ကားတွေဘတ်စ်ကားတွေနဲ့စစ်ပွဲနဲ့ဝေးရာကိုစွန့်စားပြီးတော့ထွက်ခွာနေကြပါတယ်။တချိန်ထဲမှာပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲဆမတာပါဝါကလည်းဆူဒန်နိုင်ငံကစစ်ဘေးအန္တရာယ်ကြောက်နေတဲ့အရက်သားတွေကိုကူညီဖို့အတွက်ချမ်းကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့အဖွဲ့ကိုစေလွတ်လိုက်ကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ကနဦးအကူအညီတွေကိုတော့ကင်ညာနိုင်ငံကနေတဆင့်စတင်မှဖြစ်တယ်လို့သူကပြောပါတယ်။ဆူဒန်နိုင်ငံမှာအာဏာသိမ်းထားတဲ့ဗိုလ်ချုပ်အက်ဒယ်ဖက်တဲအယ်ဘာဟန်ကိုတစ္ဆာခံတဲ့စစ်တပ်နဲ့ဗိုလ်ချုပ်မိုဟာမက်ဟမ်ဒန်ဒက်နိုကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ် IFSF တပ်ဖွဲ့တွေအကြားဒီလာအီဗီလာလေကရေကစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်လူပေါင်း400ကျော်သေဆုံးပြီးထောင်ပေါင်းမှများစွာဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
ယူကရိန်းအတွက်လိုအပ်နေတဲ့လက်နက်ခဲယမ်းတွေထောက်ပံ့ရေးသဘောထားကွဲလွဲမှုတချို့ရှိနေပေမဲ့လည်းအဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီချက်ရရှိနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဇက်ဘိုရန်ကပြောဆိုလိုက်ပါတယ
် Yes still there is some disagreement.But I'm sure everybody will understand that we are
ပြောသွားတာကတော့သဘောထားမတူညီတာတချို့ရှိနေစေဖြစ်ပေမဲ့အလွန်အမင်းအရေးကြီးတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတော့ကိုအားလုံးကသဘောပေါက်မှတည်ချပါတယ်မကြခင်ရက်တွေအတွင်းကသဘောတူညီချက်ရမှတည်ချပါတယ်လို့ EU နိုင်ငံသားရေးဝန်ကြီးတွေနဲ့အစည်းအဝေးအတွက် လက်ဇမ်ဘတ်ကိုဒီကနေ့ရောက်ရှိလာချိန်မှာသတင်းတောက်တွေကိုပြောလိုက်တာဖြစ်ပါတယ်ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမက်ထရိုကူလီဘာကတော့စစ်ကိုအဆုံးသတ်ဖို့အကောင်းဆုံးနည်းလမ်းကရုရှားတို့ရဲ့တိုက်ခိုက်မှုကိုအဆုံးသတ်ပြီးတော့ပြန်လည်ဆုတ်ခွာဖို့သာဖြစ်တယ်လို့နိုင်ငံသားရေးရာဝန်ကြီးအစည်းအဝေးကိုဗီဒီယိုနဲ့မိကွန်းပြောကြားခဲ့ပါတယ် EU ထိပ်တန်းသံတမန်တွေကတော့ဒီလိုအခြေအနေအထိမရောက်သေးခင်မှာရုရှားရဲ့ရန်လိုမှုတွေကိုရင်ဆိုင်နိုင်အောင်ယူကရိန်းအတွက်ထောက်ပံ့ကူညီပေးသွားဖို့လိုတယ်လို့လည်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ယူကရိန်းအတွက်လက်နက်ကြီးကြီးစံတွေကိုစုပေါင်းဝယ်ယူဖို့နဲ့ EU ဥရောပရဲ့လက်နက်ထုတ်လုပ်မှုကိုတိုးမြှင့်ဖို့ EU အဖွဲ့ဝင်တွေရဲ့ပြီးခဲ့တဲ့လတဲ့သဘောတူညီချက်ကိုလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့အပေါ်ယူကရိန်းနိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့သတင်းပတ်တုန်းကပဲစိတ်ပြတ်တဲ့သဘောထားကိုပြောကြားထားပါတယ်ရှင်
။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်ဟာဒီနေ့စစ်ကောင်စီအကြီးအကဲပေါ်ကြုံမှုကြီးမင်းအောင်လိုင်းနဲ့တွေ့ဆုံပြီးမြန်မာပြည်တွင်းငြိမ်းချမ်းရေးနဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရပေါ်ကြုံဇော်မင်းထွန်းက VOA ကိုပြောပါတယ်ပေါ်ကြုံမှုကြီးမင်းအောင်လိုင်းအပြင်ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုလည်းတွေ့ဆုံခဲ့ပါတယ်ဘန်ကီမွန်ကဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့စစ်ကောင်စီဘက်ကခွင့်မပြုဘူးလို့လည်းစစ်ကောင်စီပြောခွင့်ရကပြောပါတယ်ကုလသမဂ္ဂအတူရင်မှုချုပ်ဟောင်းဘန်ကီမွန်မြန်မာနိုင်ငံကိုတောောက်တဲ့ခီးစင်ဟာကမ္ဘာခေါင်းဆောင်ဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ The Eras အဖွဲ့အစီအစဉ်နဲ့တောောက်တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံတန်တမန်တူပြောတာကိုကိုကာပြီး AP သတင်းမှာရေးသားထားပါတယ်ခီးစင်နဲ့ပတ်သက်လို့ The Eras အဖွဲ့ကအသေးစိတ်ကြေညာချက်ထုတ်ပြန်ခြင်းမရှိပါဘူးဘန်ကီမွန်ဟာမြန်မာနိုင်ငံရေးငြိမ်းချမ်းရေးလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုသူအတွင်းရေးမှူးချုပ်တာဝန်ယူခဲ့စဉ်ကတည်းကပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြံတဲ့နိုင်ငံတကာကဖိအားပေးမှုတွေတိုးလာနေချိန်အကြမ်းဖက်မှုတွေရပ်ဆိုင်းဖို့တောင်းဆိုနေချိန်မှာမြန်မာနိုင်ငံကိုချုပ်တင်ကြီးညာခြင်းမရှိဘဲဘန်ကီမွန်တွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဆီယံနိုင်ငံတွေချင်းကပ်ခဲ့တဲ့ဘုံသဘောတူညီချက်တွေအကောင်အထည်ဖော်ရေးဟာမအောင်မြင်ခဲ့ဘူးဆိုတာကိုလက်ခံပြီးတော့ပုံမထိရောက်အောင်ကျင့်သုံးဖို့Amnesty International လူခွေအဖွဲ့ကြီးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့ဟာမြန်မာနိုင်ငံရဲ့အကြက်တဲမှာဂျာဝင်မှုအာဆီယံနိုင်ငံတွေပြီးခဲ့တဲ့နှစ်အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပခဲ့တဲ့ထိပ်သီးညီလာခံမှာဘုံသဘောတူညီချက်တွေချမှတ်ခဲ့တဲ့နှစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမျက်ကွယ်ပြုနေဆဲဖြစ်ပြီးတော့စစ်ရာဇဝတ်မှုနဲ့လူသားထုမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်ခြေတွေကိုဆက်ပြီးတော့ကျူးလွန်နေတယ်လို့ Amnesty International ကပြောပါတယ်စစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာဘဲသူဘဲဝါမခွဲခြားဘဲနဲ့တိမ်ကြုံထိုးစစ်ဆင်ပြီးတိုက်ခိုက်နေတာတွေကိုရက်ဆိုင်မှုလူသားချင်းစာနာမှုအကူအညီတွေပေးဖို့တရားလက်လွတ်ဖမ်းဆီးထားတဲ့သူတွေကိုလွတ်ပေးဖို့နဲ့ချင်းချောက်ဖမ်းဆီးနှိပ်စက်မှုတွေကိုရက်ဆိုင်မှုမြမစစ်ကောင်စီကိုတောင်းဆိုဖို့ကိုလည်းလူခွေအဖွဲ့ကြီးကအဆိုပြုပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ဖို့ရေးစစ်တပ်ကအတင်းအကျပ်လှုံ့ဆော်နေတာတွေကိုလည်းဟန်တားပေးဖို့တောင်းဆိုထားပါတယ်လူခွေဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းအာဆီယံအနေနဲ့မြန်မာနိုင်ငံရေးမှာဘုံသဘောတူညီချက်၅ချက်ထက်ကိုကျော်လွန်ပြီးတော့ပြက်ပြက်သားသားရပ်တည်ပြီးလက်တွေ့ကြတဲ့တိကျတဲ့လုပ်ငန်းစဉ်တွေချမှတ်ဖို့တိုက်တွန်းတဲ့ကြေညာချက်ကိုလည်းထုတ်ပြန်ထားပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်တရုတ်နိုင်ငံရဲ့စီးရီးတီဆောက်မှုတွေဟာဒေတာရင်းလုံခြုံရေးကိုချိမ့်ချောက်နေတယ်လို့ဖြစ်နေတဲ့အတွက်ကြောင့်ဩစတြေးလျအနေနဲ့ကာကွယ်ရေးအသုံးစရိတ်ပုံမသုံးစွဲဖို့ကိုပိုင်လက်နက်ငယ်တွေနဲ့တာဝေးပစ်လက်နက်တွေထုတ်လုပ်ဖို့လိုအပ်နေတဲ့အကြောင်းသုံးသပ်ချက်ကိုအစိုးရကော်မရှင်ကတနင်္လာနေ့ကထုတ်ပြန်လိုက်ပါတယ်။ဝန်ကြီးချုပ်ကတော့ကာကွယ်ရေးအတွက်တိုးမြင့်ဖို့လိုအပ်တဲ့လိုအပ်ချက်နဲ့ပတ်သက်လို့အခုလိုပြောပါတယ်
We confront the most challenging strategic circumstances since the Second World War.
ဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးအမားဆုံးဗျူဟာမြောက်စိန်ခေါ်မှုအခြေအနေတွေကိုကျွန်တော်တို့ရင်ဆိုင်နေရပါတယ်လို့ Australia ဝန်ကြီးချုပ် Anthony Albanese ကပြောဆိုသွားတာပါ။အဲ့ဒီကာကွယ်ဆိုင်ရာမဟာဗျူဟာသုံးသပ်ချက်ထဲမှာ Australia အနေနဲ့ AUKUS လို့ခေါ်တဲ့ Indo-Pacific မဟာမိတ်အဖွဲ့ထဲမှာ American နဲ့ Britain တို့နဲ့အတူပါဝင်တာနဲ့ အမေရိကန်နည်းပညာနဲ့နျူကလ িয়ার စွမ်းအင်သုံးရေကုသမောရှစ်စင်းကိုဩစတြေးလျအတွက်တိဆောက်ရေးနဲ့တိဆောက်ရေးပြီးခဲ့တဲ့မလအတွင်းကသဘောတူညီချက်ကိုလည်းထောက်ခံကြောင်းဖော်ပြထားပါတယ်။ဩစတြေးလျဝန်ကြီးချုပ်ကမိမိတို့နိုင်ငံအနေနဲ့ကာကွယ်ရေးဆိုင်ရာလိုအပ်ချက်တွေပြင်ဆင်ချက်တွေလိုအပ်တာတွေရှိမရှိသုံးသပ်ဖို့ကော်မရှင်တစ်ဖွဲ့ကိုဖွဲ့စည်းတာဝန်ပေးထားကြောင်းပြောဆိုပါတယ်ခင်ဗျာ။
တောင်ကိုရီးယားသမ္မတယွန်ဆော့ဂျွန်ဟာဒီကနေ့ဧပြီလ24ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်တောင်ကိုရီးယားကနေထွက်ခွာသွားပြီးဖြစ်ပါတယ်။တောင်ကိုရီးယားသမ္မတဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိမ်းခြောက်မှုတွေကိုဟန်တားနိုင်မှုအစ်စ်မြင့်တိုးချဲ့ပြင်ဆင်ထားတဲ့အခြေအနေကိုအမေရိကန်သမ္မတနဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတာပါ။ဧပြီလ24ရက်နေ့ကနေ29ရက်နေ့အထိသွားရောက်မဲ့အမေရိကန်ခီးစဉ်ကတော့17နှစ်အတွင်းမှာတောင်ကိုရီးယားထိပ်တန်းကောင်းဆောင်တဦးပထမဆုံးအမေရိကန်ကိုလာရောက်တဲ့ခီးစဉ်ဖြစ်ပြီးတော့နိုင်ငံမဟာမိတ်ထူထောင်နဲ့190ပြည့်တဲ့အထိမ်းအမှတ်လည်းဖြစ်ပါတယ်။မြောက်ကိုရီးယားကသူ့ရဲ့ပထမဆုံးလောင်စာခဲအသုံးပြုတိုက်ချင်းပစ်ပဲ့ထိန်ဒုံးကျည်ကိုမကြသေးခင်တုန်းကစမ်းသပ်ခဲ့တာအပါအဝင်ဒုံးစမ်းသပ်မှုတွေကိုဇက်တိုက်လုပ်နေပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ထိန်းချောက်မှုကနေခုခံကာကွယ်ဖို့အတွက်အခုလိုမျိုးဒုံးကျည်စမ်းသပ်မှုကိုလုပ်တာလို့ပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားဘက်ကတော့ဒါကိုလက်မခံပါဘူး။ယူကရိန်းကိုလက်နက်ထောက်ပံ့ပေးဖို့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာတဲ့အချိန်မှာတောင်ကိုရီးယားသမ္မတအမေရိကန်ကိုလာရောက်တာလည်းဖြစ်ပါတယ်။1950ခုနှစ်ကနေ1953ခုနှစ်ခုနှစ်ထိစစ်ပွဲအပြက်စီးတွေကြားကနေတောင်ကိုရီးယားကိုကမ္ဘာထိပ်တန်းစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်အောင်အမေရိကန်ပြည်ထောင်စုကကူညီခဲ့ပြီးတော့ဒီလိုကူညီခဲ့တာကိုအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အောင်မြင်မှုတစ်ခုဖြစ်လဲကျွမ်းကျင်သူတွေကသုံးသပ်ပြောဆိုနေပါတယ်ရှင်
လေရုညဉ့်ညမှုကြောင့်နှစ်စဉ်ဥရောပတဝန်အသက်18နှစ်အောက်လူငယ်တွေအရွယ်မတိုင်မီသေဆုံးမှု1100ကျော်လောက်ရှိပြီးနောက်ပိုင်းမှာနာရာရှည်ယောဂါဖြစ်နိုင်ခြေပိုများလာတယ်လို့ EU ဥရောပသမဂ္ဂသဘာဝပတ်ဝန်းကျင် Agency EEA ကဒီကနေ့ပြောပါတယ်ကြီးခဲ့တဲ့နိုဝင်ဘာလ EEA စစ်တမ်းတွေအရ2020ခုနှစ်မှာလေရုညဉ့်ညမှုကြောင့်ဥရောပနိုင်ငံတွေထဲက Iceland, Liechtenstein, Norway, Switzerland နဲ့တူရကီနိုင်ငံတွေမှာလူပေါင်း 23,000 ကျော်အရွယ်မတိုင်မီသေဆုံးခဲ့ပါတယ်။လက်တလော့တိုးတက်မှုတွေရှိပေမဲ့ဥရောပအလဲပိုင်းနဲ့အီတလီအပါအဝင်ဥရောပနိုင်ငံအတော်များများရဲ့လေထုညဉ့်ညမ်းမှုအဆင့်ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သတ်မှတ်ထားတဲ့ပိုများနေတဲ့အကြောင်းဥရောပအဖွဲ့ဝင်28နိုင်ငံအပါအဝင်နိုင်ငံပေါင်း30ကျော်ကိုလေ့လာပြီးတော့ EEA ကပြောဆိုသွားတာပါခင်ဗျာ။
ဒီကနေ့ဧပြီလ24ရက်နေ့ကနေ30ရက်နေ့အထိသတင်းပတ်ကိုတော့ကမ္ဘာကာကွယ်ဆေးထိုးရေးသတင်းပတ်ဖြစ်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ကြေညာလိုက်ပါတယ်။ဒီနှစ်အတွက်အဓိကဦးတည်တာကတော့ကာကွယ်ဆေးမထိုးဘဲနဲ့ပြက်ကွက်ခဲ့တာတွေကိုပြန်ပြီးတော့ကာမိအောင်ကြိုးပမ်းဖို့ဖြစ်ပါတယ်။COVID-19 ကာယောဂါကူးစက်မှုတွေကြားမှာကလေးငယ်တွေတော်တော်များများကာကွယ်ဆေးမထိုးဘဲပြက်ကွက်နေကြတာကိုပြန်ပြီးတော့အဖတ်ဆင်နိုင်အောင်လို့ဒီလိုမျိုးသတင်းပတ်ကိုတတ်မှတ်လိုက်တာဖြစ်ပါတယ်။ပိုလီယိုဝက်သက်လိုကာကွယ်ဆေးနဲ့ဟန်တားနိုင်မဲ့ရောဂါတွေမဖြစ်အောင်ကမ္ဘာတဝန်းကလေးငယ်တွေအရွယ်ရောက်တဲ့သူတွေကိုဆေးထိုးပေးနိုင်မှုအဓိကရည်မှန်းထားတဲ့အကြောင်းကိုလည်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်းဟာစစ်ကောင်စီထိတ်တန့်တာဝန်ရှိတဲ့သူတွေနဲ့ရောသမ္မတဟောင်းဦးသိန်းစိန်နဲ့ပါဒီကနေ့တွေ့ဆုံခဲ့ပြီးတော့မြမရေးကိုဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တော့သူတွေ့ခွင့်မရခဲ့ပါဘူး။ကုလသမဂ္ဂအကြီးအကဲဟောင်းရဲ့ရုတ်တရက်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့မမတစင်အောင်ကတင်ပြပေးထားပါတယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်ဟာစစ်ကောင်စီဖိတ်ကြားချက်နဲ့မနေ့ April 23ရက်နေ့ညပိုင်းကအညပြည်တော်ကိုရောက်ရှိလာခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းမှာမစ္စတာဘန်ကီမွန်နဲ့စစ်ကောင်စီဥက္ကဋ္ဌတို့မြန်မာပြည်တွင်ငြိမ်းချမ်းရေးနဲ့လက်ရှိမြန်မာအခြေအနေနဲ့ပတ်သက်လို့စစ်ကောင်ဆောင်နဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်ဒီမနေ့10နာရီမှာတော့နိုင်ငံတော်ဆီနောက်ချေကောင်ပြီးဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ဗိုလ်ချုပ်မင်းမြောင်းနိုင်ငံဒီကုလသမဂ္ဂထူထူတင်မှုချုပ်ဟောင်းဒီတော့တဲဒါအဖွဲ့ရဒုတိယဥက္ကဋ္ဌတို့ဒုတိယဥက္ကဋ္ဌမစ္စတာဖန်ဂျီမွန်းတို့တွေ့ဆုံခဲ့ပါတယ်မနေ့10နိုင်မှာတွေ့ပါတယ်တနအီကျော်တွေ့ဆုံဆွေးနွေးခဲ့ပါတယ်အတိအကျဆွေးနွေးကြတာတော့ဒီနှစ်ဖက်စလုံးကကျွန်တော်နိုင်ငံရဲ့နောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကြာအမြင်ချင်းဖလှယ်ပြီးပုံနေတဲ့ဆွေးနွေးကြတာဖြစ်ပါတယ် အပြီးရင်ကျွန်တော်တို့ဒုတိယဝန်ကြီးချုပ်ကာကွယ်ဝန်ကြီးပြည်နိုင်ငံသားရေးဝန်ကြီးအပြီးတော့အရင်တမတာဟောင်းဦးသိန်းစိန်တို့နဲ့ဒါဆက်လက်ပြီးဆုံးခဲ့ပါတယ်ဒီနေ့ဒါညနေပဲပြန်มาဖြစ်ပါတယ်ဗျာ
မစ္စတာဘန်ကီမိုဟာအခုမြမခီးစဉ်ကိုကပ္ပခေါင်းဆောင်ဟောင်းတွေလူသီးများထင်ရှားသူငင်းငယ်ရေးတက်ကြွလှုပ်ရှားသူတွေလူခွင့်ရေးပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ The Elders အဖွဲ့ရဲ့ဒုက္ခထအနေနဲ့လာရောက်တာဖြစ်ပါတယ်။ဒီအဖွဲ့ဟာမြမအရေးတက်ကြွစွာပြောဆိုဆောင်ရွက်လို့ရှိတဲ့ဩဇာရှိကပ္ပခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။မစ္စတာဘန်ကီမိုဘက်ကမြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့တောင်းဆိုတာရှိမရှိဆိုတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ဖော်ပြောဆိုတာမရှိပေမဲ့တွေ့ခွင့်မပေးခဲ့ဘူးလို့သာဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။မစ္စတာဘန်ကီမိုဟာဘယ်အတိုင်းတာထိဆွေးနွေးမှုတွေလုပ်ခဲ့တယ်လဲ၊ဘလို့အရေးကိစ္စတွေမှာဘယ်ခန်းကနေသူပါဝင်လှုပ်ဆောင်မလဲဆိုတာနဲ့ပတ်သက်လို့တော့စစ်ကောင်စီပြောခွင့်ရကအရှင်းရှင်းလင်းလင်းဖြေဆိုခဲ့တာမရှိပါဘူး။စစ်ကောင်စီဘက်ကမစ္စတာဘန်ကီမိုခီးစဉ်ကနေကမ္ဘာနိုင်ငံတွေဘက်ကမြန်မာနိုင်ငံအခြေအနေကိုနားလည်လက်ခံလာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရကပြောပါတယ်
။မှန်ပါတယ်ကျွန်တော်ယခင်တော့အတိုင်းကျွန်တော်တို့အနေနဲ့ကယခင်ရတိုင်းသူကန့်လန့်ခဲ့တာရှိတယ်။ကျွန်တော်တို့လည်းမြန်မာနိုင်ငံရဲ့အခြေအနေဖြစ်ပေါ်တိုးတက်မှုတွေရပဲကျွန်တော်တို့ကဒါစီစဉ်ဆောင်ပြတာဖြစ်ပါတယ်။ဒီအချိန်မှာတော့ကျွန်တော်တို့ကမြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေမြန်မာနိုင်ငံရဲ့အခြေအနေရသာတွေ့ဆုံဆွေးနွေးရမယ့်အခြေဖြစ်တဲ့အကြောင်းမျိုးကျွန်တော်တို့ဆုံဆွေးနွေးခြင်းဖြစ်တယ်လို့ပြောတယ်။ဒီကတော့ကျွန်တော်တို့အမြင်ကတော့ဒီမစ္စတာဘန်ကီမိုအနေနဲ့ကတော့မြန်မာနိုင်ငံရဲ့ငင်းငန်းရေးနဲ့ပတ်သက်ပြီးတော့ရခိုင်ကလည်းပါဝင်ဆောင်ရွက်ခွဲပြုတာရှိတယ်ကျွန်တော်မြန်မာနိုင်ငံငင်းငန်းရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ကြာကူညီဆောင်ရွက်ပေးဖို့ဒါစိတ်ဆန္ဒရှိတယ်လို့ပဲကျွန်တော်တို့ခံမှန်းပါတယ်ဗျ။
မြန်မာနိုင်ငံမှာ2020ခုနှစ်ဆေးရနာသိမ်းပြီးတဲ့နောက်စစ်တပ်ကျန်းဖက်မှုတွေကြောင့်လူအများပြားသေဆုံးခဲ့တာကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့အာဆီယံနိုင်ငံတွေကမြန်မြန်ဆန်ဆန်ဆောင်ရွက်ကြဖို့မစ္စတာဘန်ကီမွန်က2020ခုနှစ်အစောပိုင်းကာလတွေကတည်းကတိုက်တွန်းခဲ့ပူပါတယ်။လက်ရှိကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်အနေနဲ့လည်းမြန်မာစစ်တပ်နဲ့တိုက်ရိုက်ဆွေးနွေးမှုတွေလုပ်ဖို့ကိုလည်းသူကပြောခဲ့ဘူးသလိုပြီးခဲ့တဲ့2020ခုနှစ်အခုလိုဧပြီလမှာပဲအဲ့ဒီအချိန်ကမြန်မာနိုင်ငံကိုလာဖို့သူကြိုးစားခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံတဲ့အတွက်တွားရောက်ခွင့်မရခဲ့ဘူးလို့ပြောခဲ့ပူပါတယ်။အခုတော့သူတောင်းဆိုတဲ့အချိန်နှစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီဘက်ကသူ့ကိုလာရောက်ခွင့်ပြုခဲ့တာဖြစ်ပါတယ်။မစ္စတာဘန်ကီမွန်ခရီးစဉ်ကနေမြန်မာနိုင်ငံရေးမှာဘယ်လိုအပြောင်းလဲတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်လို့ VOE ကမေးလာမှာတော့နိုင်ငံရေးငင်းငယ်ရေးလိလာသုံးသက်သူဦးတန်းစိုးနိုင်ကထူးခြားတဲ့ပြောင်းလဲမှုဖြစ်နိုင်စရာမရှိဘူးလို့သုံးသပ်ပါတယ
်။ထူးခြားသိတာနဲ့တရားမှုမျိုးရှိမလာနိုင်ဘူးလို့ကျွန်တော်ယူဆပါတယ်။အခုမစ္စတာဘန်ကီမွန်ပါဝင်နေတဲ့ Elders အဖွဲ့မြန်မာပြည်မှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်တဲ့သဘောထားကကောင်းပါတယ်။သို့တော့မစ္စတာဘန်ကီမွန်ကဟိုစစ်ကောင်စီနဲ့လည်းသူ့အနေနဲ့ဆက်ဆံမှုတွေဒီလိုကြီးရှိခဲ့ပါတယ်။ဒီ Elders အဖွဲ့ထဲမှာဆိုရင်မစ္စတာဘန်ကီမွန်ကကြားနေတဲ့သဘောထားရှိတဲ့သူပဲဖြစ်မယ်လို့ကျွန်တော်တို့ယူမှန်ပါတယ်။ဟိုဗမာပြည်ဒီမိုကရေစီနိုင်ငံမှာပြန်ရောက်ရေးအတွက်ကြံဖက်မှုရပ်တန့်ပေးရေးစမောဆွေးဝဲပြီးမှနိုင်ရေးအတွက်ကျွန်တော်တို့ဒီဒီကောင်းဆောင်တွေဆိုပြီးဆိုရဲအဲ့ဒီသဘောထားဒီပဲကျွန်တော်တို့ကြားနိုင်မယ်လေအဲ့ဒီပို့ပြီးတော့မစ္စတာဘန်ကီမွန်စီကနေပြောကျွန်တော်သူ့ရဲ့ရံပျော်လင်းနေနေတာသိပြီးလို့မရှိဘူ
းမစ္စတာဘန်ကီမွန်ဟာသမရဦးသိန်းစိန်လက်ထက်ကပြည်အောင်စုလွှတ်တော်မှာမြန်မာနိုင်ငံရဲ့အပြောင်းလဲနဲ့ပတ်သက်ပြီးတော့မင်းကွန်းပြောခဲ့ဘူးသလို2015ခုနှစ်တနိုင်ငံလုံးအပြစ်ခတ်ရဆေးရီသဘောတူစာချုပ် NCA လက်မှတ်ထိုးတဲ့အချိန်မှာကုလသမဂ္ဂရဲ့အတိတ်သက်သည့်အဖြစ်ပါဝင်လက်မှတ်ရေးထိုးခဲ့သူဖြစ်ပါတယ်ရှင်
။ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းဘန်ကီမွန်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မင်းမြတ်ဇေယောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တနင်္လာရီတိုင်းပတ်မှာစစ်ကောင်စီကဒေသခံပြည်သူတွေကိုဖမ်းဆီးစစ်ဆေးနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။တနင်္လာရီတိုင်းတရချောင်းမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေအတွင်းမှာဒေသခံပြည်သူတွေကိုဖမ်းဆီးရိုက်နှက်စစ်ဆေးတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တနင်္ဂနွေနေ့တုန်းကရောက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။တနင်္လာရီတိုင်းဒဝဲခရိုင်တရချောင်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကမနေ့ကနဲ့ဒီကနေ့တနင်္လာနေ့မှာရငဲရွာနဲ့ဝဲရည်ရွာတွေကိုဝင်ရောက်ပြီးဒေသခံ100လောက်ကိုဖမ်းဆီးပြီး
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဆက်သွယ်ရှိလားဆိုပြီးရိုင်းနဲ့စစ်ဆေးခဲ့ကြအောင်ဒေသခံတူကပြောပါတယ်နေကဘုံတော့ကျွန်တော်တို့ဒီတွေ့ခရိုင်ပင်ချောင်းမြို့နယ်မှာဒီဟိုစစ်ကောင်စီကသူတို့စစ်ကြောင်းထိုးလာတဲ့အချိန်မှာပေါ့နော်ဒီအဲ့ရင်ငယ်ရွာဖက်မှာရှိတဲ့ကျွန်တော်တို့ဒီဗိတ်တဝဲပြည်သူလက်ပေါ်မှာရှိတဲ့ရင်ငယ်ရွာမှာပေါ့ဒီစစ်ကောင်စီကသူတို့စစ် ဟိုဒေတာကရောက်50ကျော်သူဖန်စီသွားတာပေါ့ခင်ဗျာဟိုဒေတာကနေတမတီကိုအောင်ဆောင်မြို့သမီးတွေနဲ့ကလင်းရဲ့အပေါဝင်ပေါ့နော်သူ50ကျော်လောက်ပါတယ်ခင်ဗျာအဲ့လိုဖန်စီသွားတဲ့အချိန်မှာသူတို့စက်သားတွေပေါ့ဒီတင်တဲ့နေနဲ့ချက်ပြီးတော့သူတို့ဖန်စီသွားတာမျိုးရှိတာပေါ့နော်အဘယ်လိုမျိုးပြောဘယ်လိုမျိုးသူတို့စက်စီတာလဲဆိုတော့ဒီမှာဒီရေမဲရွာမှာပေါ့နော်ဒီဒီအဒေရှိလာဒီဒီအဒီနဲ့စက ေအိမ်တွေရှာဖွေနောက်တာမျိုးလည်းသူတို့လုပ်ခဲ့တာမျိုးရှိတယ်နော်ဟုတ်ကဲ့အကောင်လုံး80ကျော်80ပေါ့နော်သူမနေ့ကတကယ်တည်းကိုသူကနှစ်တုပ်ဖမ်းတာဟုတ်ကဲ့အဲဝေရရောမလာဒီနေ့မနက်က6နိုင်လောက်မှာသူအဲမိကဖမ်းစီးသွားတဲ့စစ်ကောက်စီတပ်ကပဲသူစစ်ကြောင်းထုတ်ပြီးထပ်ပြီးတော့ဒီဇက်ကံမြူတာရောင်းနေစက်ကျော်ကိုသူတို့ထပ်ပြီးတော့ဖမ်းစီးသွားတာမျိုးရှိတော့ဗောနော
်ဒီကနေ့မနက်မှာတော့ဝဲရစ်ကြီးပါကဒေသခံအမျိုးသား20လောက်ကိုဖမ်းဆီးပြီးပြန်ထွက်မှာနိုင်ခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ
်ဒီနေ့ဗောနော်ဒီနေ့မနက်ကဒီဝါရစ်ယူအမဘောဒီစစ်ကောင်စီတပ်ဖွဲ့ကနေပြီးတော့ဒေသခံတွေကိုဒီဖမ်းဆီးသွားတဲ့အချိန်ဗောနော်အဲသူတို့ဖမ်းဆီးပြီးတော့ဒီနေ့လပိုင်းပြန်ဖြတ်သွားတဲ့အချိန်မှာဒီကြော်ဒီမှာဝေါ်ဒီဒီမိုက်ဆက်ခံဆိုတော့မိုက်ဆက်ခံတဲ့အချိန်မှာအပြန်အလှန်နှစ်ဖက်ဆက်ခတ်မှုတွေဖြစ်ပေါ်ခဲ့လို့ဆို
ဒဝယ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေကမောင်မဲရှောင်ကျေးရွာကိုဒီကနေ့မနေ့ပိုင်းမှာစစ်ကား5စီးလောက်နဲ့ဝင်ရောက်လာတဲ့အတွက်ဒေသခံတွေကတော့ထွက်ပြေးနေရတယ်လို့ပြောပါတယ်မောင်မဲရှောင်ကျေးရွာကြီးကဖျားမဲစစ်စေးဂိတ်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့မှာတော့အဲ့ဒီကျေးရွာဘက်ကိုစစ်ကောင်စီတပ်တွေဝင်ရောက်လာတာဖြစ်ပါတယ်ရှင်
။ဒါကတော့တနင်္လာနေ့တိုင်းထဲမှာစစ်ကောင်စီဘက်က PDF တွေနဲ့ဆက်သွယ်မှုရှိမရှိဆိုပြီးတော့ဒေသခံ100လောက်ကိုရိုက်နှက်စစ်ဆေးနေတဲ့အခြေအနေသတင်းကိုမယေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကဏီဘက်မှာတော့မိုးလေဝသဆိုးဝါးနေတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။စကိုင်းတိုင်းကဏီမြို့နယ်မှာအချိန်အခါမဟုတ်ဘဲမိုးတိထက်စွာရွာသွန်းပြီးတော့လေပြင်းတွေတိုက်ခိုက်ခဲ့တဲ့အတွက်နေအိမ်တွေပျက်စီးခဲ့ရပြီးတော့အကူအညီတွေအရေးပေါ်လိုအပ်နေပါတယ်။မိုးကြိုကာလမှာလေပြင်းတိုက်ခိုက်တာတွေဖြစ်တတ်တဲ့အတွက်သတိထားကြဖို့ကိုလည်းမိုးလေဝသကြွန့်ကျင်သူတွေကသတိပေးပါတယ်။ဒီကြောင့်သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းကဏီမြို့နယ်ထဲမှာအချိန်အခါမဟုတ်လေပြင်းတိုက်ပြီးမိုးရွာသွန်းတဲ့အတွက်ကျေးရွာ၁၀ရွာကနေအိမ်200နီးပါးပျက်စီးခဲ့ရပြီးဒေသခံတွေအကူအညီလိုအပ်နေပါတယ်။ဧပြီလ21ရက်နေ့ကမိုးသက်လေပြင်းကြားခဲ့တဲ့အတွက်နေအိမ်တွေပျက်စီးခဲ့ရပြီးဧပြီလ24ရက်တနင်္လာနေ့အထိဇက်တိုက်မိုးရွာသွန်းနေတဲ့အတွက်နေထိုင်ရေးခက်ခဲနေရပါတယ်။အခုလို4ရက်ဇက်တိုက်မိုးရွာသွန်းပြီးဒေသခံတွေအကူအညီလိုအပ်နေတာနဲ့ပတ်သက်လို့ကဏီမျိုးကံတူဖြစ်တဲ့ကိုပြည့်အောင်နိုင်ကအခုလိုပြောပါတယ
်။ငါကမိုးသက်လေပြင်းကြားပြီးတော့နေထိုင်တယ်မရှိတာပါ။4ရက်ရှိသွားပြီပေါ့။ကနေမြေတဲမှာရှိနေတဲ့ကျေးရွာကျွန်တော်ဆေးရွာကနေ200မိသားကတော့မိုးအကာကြီးပျက်စီးသွားတယ်။မိုးသက်နေရင်ကြာလို့နေပျက်စီးသွားတဲ့သူတွေရောဆေးရေးရှောင်တွေရောကဖြစ်တယ်လို့လည်းနေရတာ။အမှန်ပြောရရင်တော့အဲရှိတဲ့မိုးကလေးနဲ့ကိုယ့်ရဲ့အနီးနားမှာရှိနေတဲ့ဖက်ကလက်တွေဒီဆွဲရည်ပြီးတော့မိုးထားတဲ့အနေထားပဲ။အတူမှတော့ကျွန်တော်တို့ကောင်းကောင်းကန်ကန်ဒီနေ့မှလည်းဘယ်လိုမျိုးလဲလို့မနေနိုင်ဘူး။ကိုယ့်ရဲ့ရှိသမျှတစီလေးတွေကိုဟိုလုံအောင်ဖုံးအုပ်ပြီးတော့မှနေရာထိုင်ကြရတဲ့အနေအထားပဲရှိသေးတယ်။ပြီးတော့မိုးတက်လေနေရကြရတဲ့လေတိုက်တဲ့မိုးရတဲ့အပြင်နေရာနဲ့တအားပူခဲ့အခါမှာတော့ဒီဖြစ်တယ်လို့လည်းပဲနေနေရတာ။ဒီစစ်သေးတယ်လည်းခံနေရတယ်၊ဂျာသေးလူတန်လည်းခံနေရတဲ့အနေအထားမှာတော့ကျွန်တော်တို့ကြုံတွေ့နေရတယ
်။ဆေးရဲတင်းမာပြီးမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့မြို့နယ်ဖြစ်တဲ့အတွက်လည်းအမိုးအကာတွေဝယ်ယူဖို့အတွက်ကုန်ပစ္စည်းတွေတည်ယူရမှာလဲစစ်တပ်ဘက်ကတင်းကျပ်စွာစစ်ဆေးနေပြီးကန့်သက်တာတွေရှိနေတဲ့အတွက်အမိုးအကာဝယ်ယူဖို့လဲအခက်အခဲတွေဖြစ်နေပါတယ်။ဧပြီလအလယ်နဲ့မေလအစောပိုင်းဟာမိုးကြိုကာလဖြစ်တဲ့အတွက်လဲလေပြင်းတိုက်ခိုက်တာတွေအပြင်မိုးသည်ထန့်စွာရွာသွန်းတာကြောင့်သတိထားကြဖို့လဲမိုးစလတာဝန်ရှိသူတို့ကအခုလိုအကြံပြုထားပါဗျ။ဒီလိုမျို
းမြေမာလို့ဒီလိုမျိုးမြေကမ်းလို့ဖြစ်ခြင်းတွေဖြစ်တဲ့မိုးလေဝသတွေဖြစ်တဲ့ဒီလိုမျိုးနေနေတဲ့လူတွေတိုက်တာဖြစ်ကြတယ်။မခုလေးတို့ဒီတိုင်းတည်းလေး ိုင်းဒီသားကြီးနဲ့စကိုင်းတိုင်းဒီသားကြီးတို့ဒီဘူဂျူကာလာရောက်တိုင်းရောက်တိုင်းမှာတော့ဒီဘူကာလာရောက်ရင်တော့ဒီဖြစ်စဉ်တွေဖြစ်တတ်တယ်ဒါအနေနဲ့ဟိုတတိထားနေရမယ်ဖြစ်ဒီဘူကာလာရောက်ကိုမအနေနဲ့ဒီနိုင်တဲ့ပြည်တွေဒီတိုင်းနေရှင်တာအနေနဲ့ကုတ်တူရှင်နေတာမယ်ဒါဒီကိန်းတိုင်းတော့ဒါပြည်တွေဒီကိန်းအောင်ပါ
အင်ပရာ21ရက်နေ့ကနေပြီးတော့လယ်ဝေးမြို့နယ်အောင်မြင်ကုန်းကျေးရွာနဲ့တရာဦးကျေးရွာမှာလည်းလေဆင်နှမောင်းတိုက်ခိုက်ခဲ့တဲ့အတွက်ကျေးရွာအတွင်းကနေအများပြပျက်စီးခဲ့ရပြီးဒေသခံ10ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
။ဒါကတော့ကဏီမြို့နယ်မှာလေဘေးတင်တဲ့ဒေသခံပြည်သူတွေအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းသတင်းကိုငင်းညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီထိုင်းနိုင်ငံဘက်မှာတော့မြန်မာတပ်ရုံးကပတ်စပို့တက်တန်းတိုးတဲ့သူတွေကိုစီးမြင်းတွေပို့ပြီးတော့တင်းကျပ်လာနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံသားတွေတိတ်နဲ့ချီပြီးတော့ရောက်ရှိနေတဲ့ထိုင်းနိုင်ငံဘက်မှာတော့နိုင်ငံကူးလက်မှတ်ပတ်စပို့တက်တန်းတိုးတဲ့အခါမှာအရင်ကထက်ပို့ပြီးတော့ခက်ခဲလာနေတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်အသေးစိတ်အချက်အလက်တွေထပ်ပြီးတော့ဖြည့်ဆွက်ခိုင်းတာပြည်တွင်းနေရက်ကထောက်ခံစားတွေကိုယူခိုင်းနေတာကြောင့် passport တက်တန်းတိုးနိုင်ရေးမှာအကုန်ကြတွေကလည်းပို့ပြီးတော့များလာနေပါတယ်သတင်းပြေဆုံးကိုကိုစံကျော်ကတင်ပြပေးပါမယ်ရှင
်ပြည်ပရောက်မြန်မာတွေအထူးသဖြင့်ထိုင်းနိုင်ငံရောက်မြန်မာတွေနိုင်ငံကူးလက်မဲ့လှုပ်တဲ့အခါမှာမြန်မာတန်ယုံကရက်စကန်ရက်ကွက်ပြန်နှံဝင်အရာရှိစားတဲ့သူတွေရဲ့ထောက်ခံစားတွေကိုတောင်းခံနေတာဖြစ်ပါတယ်အရင်ကမှတ်ပုံနေတဲ့အိမ်ထောင်စုအချက်လက်ပဲအဓိကလိုအပ်ပေမဲ့အခုဆိုရင်ပြည်ပရောက်နေစဉ်လှုပ်ဆောင်မှုအသေးစိတ်တွေကျောင်းသားဆိုရင်ထိုင်းကျောင်းကအထောက်အထားတွေအထိတောင်းခံနေတာပါဒီအချက်လက်တွေကအရင်ကတည်းကပုံမှန်တောင်းနေတဲ့အချက်လက်တွေဖြစ်ကြောင်းထိုင်းနိုင်ငံချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကတာဝန်ရှိသူတူကအခုလိုပြောပါတယ
်ပုံမှန်ဆိုလို့ရှိရင်တော့ဒီစာအုပ်တွေကသူကမြန်မာပြည်မှာပဲပြန်လာတဲ့စာအုပ်မျိုးစားတွေပေါ့နော်အဲဒါဒီမှာကိုဟွာမလုပ်ပြီးတာအဲ့မဲ့တို့တောင်းသားတွေကဒီမှာခိုင်းစလို့ရှိရင်တောင်းတက်တာဟလားတောင်းတက်တာတွေပါရကျော်နားလည်မှုနဲ့လုပ်ပြီးပြောဒီညာတွေကိုတောင်းတာပေါ့နော်ဒါတော့ပုံမှန်နေသားပဲနော်ပုံမှန်ဟာပဲဒီကတော့ဖြစ်စားတာတော့မဟုတ်ပါဘူ
းမြမတန်ယုံရဲ့ April 18ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာတော့ဒီအချက်လက်တွေကိုအလဲအပတ်နဲ့ပညာရေး passport ကင်ဆောင်ထားသူတွေတက်တန်းတိုးတဲ့အခါပူတွဲတင်ပြရမယ်လို့ပြောပါတယ်ပူတဲ့တင်ပြလာတဲ့အထောက်အထားတွေကိုစီစီရမှာဖြစ်လို့ခွင့်ပြုချက်ရရှိဖို့လည်းအချိန်ကြာမြင့်နိုင်ကြောင်းထုတ်ပြန်ထားပါတယ်။ပြည်ပရောက်မြန်မာတွေအနေနဲ့ဒီလိုအချက်လက်တွေရနိုင်ဖို့တဲ့အိမ်တောင်စုအချက်လက်ရနိုင်ဖို့အတွက်တောင်ခက်ခဲနေကြောင်းထိုင်းနိုင်ငံမှာအနည်း20နီးပါးအလုပ်သမားရေးကိုဆောင်ရွက်နေတဲ့ AAC မဟာမိတ်ရဲ့ဥက္ကဋ္ဌဦးခိုင်ကြီးက VA ကိုပြောပါတယ်။အထူးသဖြင့်ရက်ွက်ကြေးရလုံးဝပျောက်နေတဲ့သခိုင်းတိုင်းမကွေးတိုင်းကလာတဲ့သူတွေဖို့ပို့ပြီးခက်ခဲကြောင်းပြောပါတယ်
။ခုကတနိုင်ငံလုံးမှာရှိတဲ့အလုပ်သမားကိုတောင်းတာသာသောကျိုးတော့မှမလို့အပဲနဲ့အချိန်ကြီးကုန်သွားတယ်ဗျာအခက်ခဲတွေကတော့ခုနထောက်ခံစားအရှုပ်သူရက်ွက်တွေမရှိတော့ဘူးဗျာရက်ွက်လူကြီးတွေဘယ်သူမှထောက်ခံမပေးရတော့ဘူးဗျာအဲ9မင်းဆောင်တို့10မင်းဆောင်တို့ဆိုကြောဘယ်လို့မှမရနိုင်တော့ဘူးဗျာအဲ့တော့မရနိုင်တဲ့လူတွေကိုသူတို့ကဒီဘက်မှာကိုစိတ်ညစ်အောင်လုပ်ပလိုက်တာ
ဒါပေမဲ့မြန်မာတန်ယုံကငွေကြေးလက်ခံပြီး passport အလွယ်တကူတက်တန်းတိုးလို့ရနိုင်တဲ့လမ်းကြောင်းတစ်ခုကိုလည်းဖွင့်ပေးထားကြောင်းသူကပြောပါတယ်ဒီနီးလန်းနဲ့လုံမယ်ဆိုရင်အထက်ကထောက်ခံစာတွေဘာမှမလိုတော့ပေမဲ့ထိုင်းဘတ်ငွေ6000နဲ့9000ကြားဝန်ဆောင်ကပေးရမှာပါရခင်အဆက်ဆက်ကဘတ်ငွေ1500လောက်သာကုန်ကြတဲ့ passport စာအုပ်ဟာအခုဆိုရင်မြန်မာငွေ4သိန်းကျော်လောက်ကုန်ကြနေတာဖြစ်ပါတယ
်ဒါပေမဲ့ပွဲစားနဲ့လုံရင်လုံလို့ရတယ်မြန်မာတန်ယုံထဲမှာကိုပွဲစားထားတာကလုံးဝမရဘူးဆိုလုံးဝမရနဲ့ဗျာမရဘူးဆိုမရဘူးလို့ကျွန်တော်တို့ကလမ်းကြောင်းကမရဘူးဆိုကျွန်တော်မလုပ်ဘဲနဲ့ဟိုတရားမဝင်မနေပြလိုက်တော့မှရအစိုးရဆက်ဆက်ကျွန်တော်တခါမှမပြေးခဲ့ရဘူး1500နဲ့ပဲကျွန်တော်နေခဲ့ရတာ
မလေးရှားနဲ့စင်ကာပူကမြန်မာတွေအတွက်ဒီလိုအသေးစိတ်ထောက်ခံစာတွေတောင်းတာမျိုးမရှိသေးပေမဲ့ passport တက်တန်းတိုးတဲ့အခါမှာတော့နေရက်ကမိသားစုကိုစုံစမ်းမေးမြန်းတာနိုင်ငံရေးလှုပ်ရှားမှုရှိမရှိကိုစုံစမ်းစစ်ဆေးတာတွေတော့ရှိပါတယ်။ဒါကြောင့်လဲ passport စာအုပ်ထုတ်ပေးမဲ့ရက်ချင်းကို2024ခုနှစ်အထိခွာလိုက်တာမျိုးတွေကိုမြန်မာတန်ယုံတွေကလုပ်နေတာပါ။ထိုင်းနိုင်ငံကတော့မြန်မာနိုင်ငံသားအများဆုံးရောက်ရှိနေတဲ့ပြည်ပနိုင်ငံဖြစ်ပြီးအာဏာမသိမ်းခင်အချိန်ထိမြန်မာနိုင်ငံသား9သန်းနီးပါးနေထိုင်အလုပ်လုပ်ကင်နေကြတာပါ။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံကနောက်ထပ်လူဦးရေတသန်းလောက်ထပ်တိုးလာတယ်လို့လဲအလုပ်သမားရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်ခင်ဗျာ။
မြန်မာနိုင်ငံသားတန်းနဲ့ချီပြီးတော့ရောက်ရှိနေတဲ့ထိုင်းနိုင်ငံဘက်မှာတော့မြန်မာနိုင်ငံကူးလက်မှတ် passport တက်တန်းတွေတိုးတဲ့အခါမှာအရင်ကထက်ပိုပြီးတော့ခက်ခဲလာနေတဲ့အခြေအနေသတင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဃဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ် င်ကဏ္ဍအစီအစဉ်တွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်၊စီးပွားရေးကဏ္ဍ၊လူမှုရှုခင်းအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။ VOA American Tan ရဲ့သတင်းနာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါသောရရှင်များရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့ပျော်ရွှင်မှုပြတ်သုံးခဲ့တဲ့နှစ်ကူးရက်များဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်မကြသေးခင်တုန်းကပဲပြီးဆုံးသွားတဲ့နှစ်တစ်ကူးအတာတကြံပွဲတော်ကိုအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာဓလေ့ထုံနှန်းစင်လာတွေအတိုင်းကျင်းပခဲ့ပေမဲ့နိုင်ငံရဲ့မတည်ငြိမ်မှုနိုင်ငံရေးပဋိပက္ခတွေစီးရေးပဋိပက္ခတွေကြောင့်ပြည်သူလူထုဟာပျော်ရွှင်စွာပါဝင်ဆင်နွှဲနိုင်ခဲ့ခြင်းမရှိပါဘူးဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုအခြေခံပြီးတော့ကိုသားညုံကတင်ပြပေးပါမယ်ရှင်
ခုနှစ်2023အတာတကြံပွဲတော်ကျင်းပဖို့စစ်ကောင်စီဘက်ကပြီးခဲ့တဲ့မတ်လအလယ်လောက်ကလေးကပြည်내နဲ့တိုင်းနေရာဒေသအသီးသီးမှာပြင်ဆင်ခဲ့တာပါအဲ့လိုမျိုးစီစဉ်ထားတဲ့အတိုင်းစစ်ကောင်စီရဲ့ဌာနဆိုင်ရာဗဟုမန်းတပ်တွေနဲ့လမ်းလျှောက်မန်းတပ်တွေမန်းတပ်ငယ်တွေနဲ့ဒီနှစ်တကြံပွဲတော်ကိုကျင်းပခဲ့ကြပါတယ်ဒါပေမဲ့လည်းနှစ်စဉ်ကျင်းပနေတဲ့တကြံပွဲတော်ဟာကိုဗစ်ကာယောဂါမတိုင်ခင်2019ခုနှစ်တုန်းကပဲနောက်ဆုံးအနေနဲ့စီကားခဲ့ပါတယ်အခုနှစ်မှာတော့နိုင်ငံရေးအခြေအနေကြောင့်ပါတကြံရည်ကစားသူအနည်းငယ်ပဲရှိခဲ့တယ်လို့နေရာဒေသအသီးသီးကဒေသခံတွေကသူတို့နေမိကတကြံရဲ့အခြေအနေတွေကိုပြောပြကြပါရတယ်။ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်တွေအာဏာရှင်ဆန့်ကျင်အင်အားစုတွေကအခုနှစ်တကြံမှာတိုင်းပြည်ရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုအွန်လိုင်းပေါ်ကနေပြီးတော့တကြံထိုးသီယိုရာတွေလုပ်ခဲ့ပါရတယ်။ဒီနှစ်2023တကြံတန်ချက်တွေထဲမှာတော့စစ်တပ်နဲ့ပတ်သက်တဲ့ထုတ်ကုန်တွေမတုံ့ဘူးနဲ့စစ်ကောင်စီကပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးတာပြည်သူတွေကိုနှင်းပန်းနှိပ်စက်တာအပြင်မိရှုတပ်ဖြတ်မှုတွေကိုအဓိကထားဖော်ပြခဲ့ကြပါရတယ်။တန်ချက်တွေထဲမှာစစ်ကောင်စီရဲ့အတိုက်ခံ NUG အဖွဲ့အနေနဲ့လည်းပြည်သူတွေအတွက်ထိရောက်အလုပ်လုပ်ပေးဖို့တောင်းဆိုစံတွေကြားရပါတယ်။စစ်ကောင်စီကသူ့ရဲ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြလိုတဲ့ဆန္ဒနဲ့အခုနှစ်တကြံပွဲတော်ကိုစီကားအောင်ပြင်ဆင်ခဲ့ပေမဲ့ပြည်ရင်းပြည်ပခရဲ့အရေးအယောင်ကတော့ဒီနှစ်တကြံမှာပေါ်လွင်တယ်လို့လေ့လာသူတွေကယူဆပါတယ်။တကြံရက်တွေမှာဖျော်ဖြေမှန်းတဲ့တချို့ပောက်ခွဲမှုရှိခဲ့တယ်လို့တိကက်တန်ရသူတွေတည်ဆုံသူတွေလည်းရှိပါတယ်။တကြံကြုံနေတော့ကလာရှိုးမျိုးကဘိုးမန်းတက်အနီပောက်ခွဲမှုတစ်ခုဖြစ်ခဲ့ပြီးတော့တည်ဆုံသူ၄ဦးထက်မနည်းရှိခဲ့ပါတယ်။ကျားပြည်နယ်လွမ်းကောင်းမြို့မှာလဲတကြံကြက်နေမနဲ့ပိုင်းတော့ကစစ်ကောင်စီပြည်နယ်အစိုးရအဖွဲ့ဗဟုမန်းတပ်ကိုအဝေးထိန်ဒရုန်းယာဉ်နဲ့ဘုံပစ်ချဖောက်ခွဲခဲ့လို့20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ကလေးတွေပါဝင်ရေကစားနေတဲ့မန်းတပ်ပေါ်ကိုဒရုန်းသုံးပြီးတော့ဘုံချဖောက်ခွဲတာဖြစ်တယ်လို့ဖော်ပြပါတယ်။ပောက်ကွဲမှုကြောင့်မလို့အမျိုးသား15ယောက်အမျိုးသမီး13ယောက်စုစုပေါင်း28ဦးထိခိုက်ဒဏ်ရာရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘုံပစ်ချခံရတဲ့မန္တအနီးမှာနေထိုင်တဲ့ဒေသခံတူကတော့ပောက်ကွဲမှုကြောင့်စစ်ကောင်စီဘက်ကဒဏ်ရာရသူတွေထဲမှာဗိုလ်ကြီးနှစ်ဦးလည်းပါဝင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံအင်ဒီဂျင်ထိုင်းနိုင်ငံမှာတော့ကိုဗစ်ကာယောဂါအလွန်အခုနှစ်တကြံကိုပထမဆုံးအကြိမ်ဖြစ်နေပျော်ရွှင်ပြန်ပြီးတော့ဆင်းရဲနိုင်ခဲ့ကြပါတယ်။တစ်ဖက်မှာတော့တကြံရေကစားသူတွေနဲ့ပျော်ရွှင်စရာပွဲတော်ဖြစ်ဆင်းရဲနိုင်ချိန်မှာတိုင်းနာရီတိုင်းကော့တောင်းခိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားကပစ်ခတ်မှုတွေကြောင့်ဒေသခံ300ဝန်းကျင်ဟာထိုင်းနိုင်ငံရနှောင်းဘက်ကိုဧပြီလ16ရက်နေ့တကြံတက်နေမှာဖျက်ပြေးတိတ်ဆောက်ခဲ့ကြရပါတယ်။တကြံပြီးမြန်မာ23ရက်နေ့မှာတော့အချင်းသာ3000ကျော်ကိုလူငင်းချလာခွင့်ပေးမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနေ့ကအချင်းထောင်တွေကနေပြီးတော့ပြန်လွှတ်ပေးလိုက်တဲ့သူတွေထဲမှာနိုင်ငံအချင်းသားကအ ਨੇ အချင်းမဲ့ပါဝင်တယ်လို့နိုင်ငံလှူရှားသူတွေကပြောပါတယ်။စစ်ကောင်စီရဲ့လူငင်းချလာခွင့်အပေါ်နိုင်ငံအချင်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကသူ့ရဲ့သဘောထားကိုခုလိုပြောပါတယ်
။သူတို့ကနိုင်ငံထပ်ပေါက်အတွက်လေအဲဒီနှစ်ကူးပေါ့နော်အဲနှစ်ကူးအခါတမီရမှာအဲအဲ့ဒီအတွက်အထိမ့်မဆိုတဲ့ပုံစံမျိုးတွေဒါဆိုသူတို့လွတ်လာတာရှိတဲ့အတွက်ကြောင့်သူနံပါတ်1ချက်ကတော့အဲနိုင်ငံရေးအမြတ်ထုတ်ဖို့ရနိုင်ငံကဖီးအားတွေရော့ဖို့ ਨੇ သူတို့ရဲ့တရားဝင်မှုကိုသူတို့ကပြတာပုံတဲ့ယူရတယ်ပေါ့နော်နောက်သူ့မှာနိုင်ငံရေးဆန္ဒမှရှိဘူးလေနိုင်ငံရေးဆိုင်စင်တစ်စီစဉ်တာမပါတဲ့အခါကျတော့နိုင်ငံရေးချင်းသားတွေကိုအဲသူကဘယ်တော့မှအဓိကထားပြီးတော့ဥစားပေးပြီးတော့သူကလွတ်ပေးဖို့အစီအစဉ်ကအဲ့တော့မငါတို့ရေမရှိတာလေအငငယ်ကင်းသားတွေကိုမလွတ်ပေးရခြင်းကလေအငငယ်ကင်းသားတွေအပေါ်မှာအာဃာတနဲ့ပေါ့နော်အဲသူတို့ကအဲ့ရန်သူလိုတတ်မှတ်ထားတဲ့အတွက်ကြောင့်မလို့အဲ့ကသူတို့မလွတ်ပေးရခြင်းဖြစ်တယ်လို့တော့သူကြီးအဲ့ဒီရှုမြေသုံးတတ်ပါလေ
မြန်မာတို့ရဲ့ရိုးရာယဉ်ကျေးမှုတွေနဲ့ပျော်ဝဲရှင်မှုတွေစူးစီးရရင်းမြတ်ဖြစ်တဲ့တရားပွဲတော်မတိုင်ခင်လေးမှာပဲစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေအထူးသဖြင့်တော့ဒီစကိုင်းတိုင်းနဲ့ပစိကြီးကျေးရွာမှာခရီးငယ်တွေပါဝင်လူအစုပြုံလိုက်တေဆုံးခဲ့ရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။မြန်မာ21ရက်နေ့ဟာဆိုရင်တော့ပစိကြီးဖြစ်စဉ်မှာတေဆုံးခဲ့ရသူတွေရဲ့ရက်လည်နေဖြစ်ပါတယ်။ဒါပေမဲ့လည်းကွယ်လွန်သူတွေကိုအပြတ်တမ်းပြုဖို့အချိန်တွေမပေးခဲ့သလိုတစ်ဆုံးသူတချို့ရဲ့ရုပ်လောင်းကိုယ်တော်မှရှာဖွေနေရတော့မှာအာဏာသိမ်းစစ်ကောင်းဆောင်ဖြစ်တမတ်ခံထားတဲ့စစ်ကောင်စီဥက္ကဋ္ဌဘူဂျုံမကြီးမင်းအောင်လိုက်ကိုနမဲဇိုးနဲ့ကြော်ကြားသူအာဏာရှင်ကောင်းဆောင်ဖြစ်တဲ့ကဘာကျော်တိုင်းမဂဇင်းကြီးကဖော်ပြပါရတယ်။တိုင်းမဂဇင်းကြီးရဲ့အခုနှစ်2023အတွက်ကဘာပေါ်ကဩဇာလွှမ်းမိုးမှုအရှိဆုံးအကျော်ကြားဆုံးလူပုဂ္ဂိုလ်တရားစီရင်ထဲမှာထည့်သွင်းထားတာပါ။လေကြောင်းတက်ခတ်မှုနဲ့ပတ်သက်ပြီးတော့ G7 ဆက်မှုထိပ်သီးနိုင်ငံကြီးဝန်ကြီးတွေကစစ်ကောင်စီကိုပြင်းပြထန်ထန်ပြစ်တင်ရှုံချခဲ့ပါရယ်။မြန်မာနိုင်ငံရဲ့အကြက်တဲတွေဆုံးသက်ရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေနဲ့အခြားဖက်မှုချက်ချင်းရဆိုင်မှုနဲ့ဒေါ်ဆန်းစုကြည်ပါဝင်မတရားဖမ်းဆီးခံရသူအားလုံးလွှတ်ပေးဖို့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထဲပေါ်နိုင်ရေးကို G7 နိုင်ငံတွေအနေနဲ့ထောက်ခံအားပေးတဲ့အကြောင်းအစည်းအဝေးပြီးထုတ်ပြန်တဲ့ပူးတဲ့ကြေညာချက်မှာဖော်ပြပါရယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေမှာရပ်သားတည်ဆုံမှုကအများဆုံးရှိနေပြီးလေကြောင်းရန်အကာအကွယ်ပေးရေးစနစ်နှိပညာအကူအညီရရှိဖို့အတွက်ကြိုးပမ်းနေတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေရေးဝန်ကြီးဦးအောင်မျိုးမင်းကဗီဒီယိုကိုပြောပါတယ
်။အကြမ်းဖက်စစ်ကောင်စီကိုအမြင့်ပြတ်တဲ့ခြေမုံမှုကကျွန်တော်နှီးပေါင်းဆိုချက်သုံးရရှိပါတယ်။နောက်ဒါကတော့အားလုံးသိပြီးသားပါ။ကျွန်တော်တို့နိုင်ငံရေးဒီစီရီလက်နက်ကိုင်စီရီနောက်တကစီးပွားရေးပိတ်ဆို့မှုနောက်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုသူရဲ့ဝါဒဖြန့်မှုကိုကျွန်တော်တို့တုံ့ပြန်ပြီးတော့မှန်ကန်တဲ့သတင်းတွေနဲ့လှုပ်ဆောင်တာဒါမျိုးအစ်င့်လိုက်ဆက်လိုက်လှုပ်ဆောင်တော့မှာဖြစ်ပါတယ်ပြည်သူတွေဒီလိုမျိုးဆက်ပြီးတော့ဟိုတေးချေပြက်စီးတဲ့ဟာမှာလေကြောင်းတိုက်ခိုက်မှုကြောင့်အဖြစ်များတာဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုလေကြောင်းနဲ့တတိပေးတဲ့အချက်ပေးစနစ်တွေဒါတွေကိုကျွန်တော်တို့ထူထောင်နိုင်မှုအတွက်လှုပ်ဆောင်ပါမယ်ဒါကအရေးကြီးပါတယ်အဲ့တော့အဲ့နေရာမှာကျွန်တော်တို့ဟိုကိုရနိုင်တဲ့နီလန်ဆက်သွဲတဲ့နီလန်နေနဲ့ကျွန်တော်လောက်ရမှာပါတကယ်လို့များကျွန်တော်တို့ကတကယ်ကိုအားလုံးကိုသတိပေးနိုင်တဲ့လေချောင်းချက်ပြစနစ်ဒါတွေကိုပြည်သူအသက်တွေနောက်ထပ်မသိဘူးတဲ့နိုင်ငံတကာကကူညီလာဖို့အတွက်လည်းကျွန်တော်ဆက်ပြီးတောင်းဆိုရမှာပ
ါလေချောင်းတက်ခိုက်မှုကြောင့်ရသအစုလိုက်ပြုံလိုက်တည်ဆုံခဲ့ရတဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့စစ်ကောင်စီအပေါ်မှာနိုင်ငံတကာအတိုက်အဝန်းကဝေဖန်ပစ်တင်တာတွေနဲ့ဖိအားပေးတာတွေတိုးလှုပ်လာနေပါတယ်စစ်ကောင်စီဘက်ကတော့ရသတွေကိုတက်ခိုက်တာမဟုတ်ဘူးဆိုပြီးတော့တုံ့ပြန်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကစစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်အင်အားသုံးအကြမ်းဖက်တက်ခိုက်မှုတွေကိုကုလသမဂ္ဂလူညွေးကောင်စီပါဝင်နိုင်ငံတကာအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်နေစေဖြစ်တယ်လို့ပြောဆိုပါရတယ်။ယူကရိန်းနဲ့ရုရှားရေးမှာနိုင်ငံတကာတိုက်ဝန်းကပါဝင်ကူညီဆောင်ရွက်ခဲ့တယ်လို့ပဲမြန်မာနိုင်ငံရေးမှာလည်းပါဝင်ကြဖို့တိုက်တွန်းထားပါရတယ်
။ Step 1 is recognize that what has happened to this point.
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလူညွေးကောင်စီရောနိုင်ငံတကာအတိုင်းအဝန်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်းဘက်ကမလုပ်နိုင်ခဲ့ဘူးဆိုတာရှင်းပါတယ်။ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူအခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်1ဖြစ်ပါတယ်။အဆင့်2ကတော့စစ်ကောင်စီရဲ့ရက်စက်ချမ်းကြုံမှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချုပ်ချော်ပြီးတဲ့နောက်မှာလူမျိုးရေးကောင်စီကအရေးယူဖြည့်ရှင်ရေးဆုဖြတ်ချက်ချဖို့ဆန္ဒမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်ပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထောက်အဆုံပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ
်။စစ်ကောင်စီဘက်ကတော့သူတို့ကိုစန့်ကျင်သူမှန်သမျှဘယ်ဖွဲ့ကိုမဆိုအောင်မြအောင်ချေမှုန်းသွားမယ်ဆိုပြီးတော့ပြောဆိုထားပါတယ်။လက်နက်ကိုင်ပြည်ပခါတွေကြားကနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာပဲအခုနှစ်တကြံပွဲတော်ကိုစစ်စစ်ကားကလုပ်နိုင်ဖို့စစ်ကောင်စီကကြိုးပမ်းပေမဲ့စစ်ပွဲတွေအိုးအိမ်မဲ့သူတွေတစ်ဆုံးခဲ့ရသူတွေလည်းရှိနေတာပေါ့လို့ဒီတကြံဟာပြည်ရင်းပြည်ပခရိတ်သွန်းနေတယ်လို့ဆိုရပါပါခင်ဗျ။ကျွန်တော်သားညိုဦးပ
ါ။ပိုသားညိုဦးစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်မှာရှင်းဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။တရုတ်ရဲ့မြန်မာနိုင်ငံအတွင်းကကပတ်လန်စီမံကိန်းတွေဟာဒေသဖွံ့ဖြိုးရေးနဲ့လမ်းမဆက်သွယ်ရေးအတွက်အဓိကထားပါတယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကြောက်ဖြူဘက်မှာတော့ လူမှုရေးစီးပွားရေးနဲ့တဘာဝပတ်ဝန်းကျင်အရေးတွေပေါ်မှာတက်ရောက်ပြောင်းလဲမှုတွေထင်သာမြင်သာပေါ်လာပြီလို့ဒေသခံတွေနဲ့လေ့လာဆောင်ကြည့်သူတွေကပြောပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်သိန်းကြီးထိုက်တင်ပြပေးထားပါတယ်။
ဒီကျွမ်းပေါ်မှာရှိတဲ့ရွာလေးရွာပေါ့နော်အင်းရွာလေးရွာအင်း800-930ကျော်လောက်ရှိတယ်လူပေါင်း 3,000 ကျော်ရှိတယ်ပေါ့လေဆိုတော့ဒီလူတွေကအကိုဒီရွာတွေမှာနေဖို့ဆိုတာတော်တော်လေးခက်ခဲသွားမယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာလို့ဆိုတော့ဒီလူတွေအကုန်လုံးကဒီမြေကျောင်းကိုပဲအဓိကမှီပြီးတော့အဲလောက်ကန်စားတောင်းနေတဲ့လူတွေဖြစ်တယ်နောက်တစ်ခုကအခုရင်းနဲ့စိုက်ကန်းတွေစောက်မဲ့နေရာတွေရောစောက်ထားတဲ့နေရာတွေရောတောက်လျှောက်ဒီရွာသားတွေဒီဟွာပေါ့ဒီလှေတွေကိုစိုက်ကတ်ထားတဲ့နေရာတွေအကုန်လုံးကစိုက်ကန်းအတွင်းမှာပါသွားမယ်ဆိုတဲ့အခါကျတော့ဒီလူတွေအတွက်ရေလောက်ငန်းအခွင့်ရေးဆိုတာဘာမှမရှိနိုင်တော့ပါဘူ
းတရုတ်ရဲ့ကပတ်လန်းစီမံကိန်းရဲ့အဓိကချတဲ့ကြောက်ဖြူရင်နဲ့စိုက်ကန်းတွေနဲ့ရေနံပိုက်လိုင်းအထူးစီးပွားရေးဆောင်တိဆောက်ရေးအရှိန်မြင့်လှုပ်လာချိန်မှာမရေကျွန်းပေါ်ကရေလုတ်သားတွေအခက်အခဲတွေ့လာနိုင်တဲ့အခြေအနေကိုကျောက်ဖြူစီမံကိန်းနေရွေးစောင့်ကြည့်လေလာသုတေသနလုပ်နေတဲ့ဦးထွန်းကြည်က VOA ကိုပြောပြခဲ့တာပါဒီလိုစောင့်ဝင်နေရရှင်တန်ရက်တီရဲ့အတွက်အခက်ကြုံလာနိုင်သူတွေအတွက်အစာတို့အလို့အကိုင်းအနာဂတ်စီမံချက်လည်းမရှိဘူးလို့သူကထောက်ပြပါတယ
်ဒီလူတွေအတွက်ဘလို့အစာထိုးလုပ်ငန်းတွေပြန်ပေးမလဲဒီလူတွေရဲ့မိသားစုစားဝါးနေရအတွက်ဒီစီမံကိန်းကိုအကောင့်တွေဖော်ဆောင်တဲ့လူတွေဖက်ကဘာတွေအထောက်ကိုပေးမလဲဆိုတော့သဘောတူညီချက်ဘာမှမရှိပါဘူ
းဒီချင်းလေးကလက်ရှိမှာလဲကြောက်ဖြူမှာကြုံနေရတာပါရေနံတင်တင်မော့တွေဝင်ဖို့အတွက်တန်းစစ်မြစ်ကိုနိုင်ငံတကာရေလမ်းကြောင်းခတ်လိုက်တာကြောင့်ငါးဖန့်ခွေမရှိဖြစ်သွားတယ်လို့သူကပြောပါတယ
်ရှင်ပိုက်ဆိုတဲ့ဟာကဖျားဒီရင်နဲ့လိုက်ပြီးတော့တနားကြီးနှစ်နားကြီးသုံးနားကြီးရှာတဲ့ဟာမျိုးပေါ့နောက်တစ်မျိုးကတော့အသေးပိုက်လို့ခေါ်တဲ့တခါတည်းပင်လေမှာဒီပိုက်ကိုမျောထားတဲ့ဟာမျိုးပေါ့လေနော်ဆိုတော့အသေးပိုက်လို့ခေါ်တဲ့ဒီအာထောက်ပိုက်လောင်းငန်းတွေကတော့တော်တော်လေးအဆင်မပြေဟိုဖြစ်သွားတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်အရှင်ပိုက်ကတော့တင်းဖို့မလာတဲ့ကာလတွေဆိုလို့ရှိရင်တော့ရှာလို့ရတယ်ပေါ့နော
်ငါးဘန်းလုပ်ငန်းထိခိုက်တဲ့အတွက်ဒေတာရင်းမှာငါးရှာပါပြီးဈေးကြီးတယ်လို့လည်းဒေတာကန်တို့ကပြောပါတယ်တန်စစ်မြေကြောင်းအတွင်းနိုင်ငံတကာရေလမ်းကြောင်းအတွက်တိစောက်တာကြောင့်တန်တာကြောက်တန်းတွေပျက်စီးငါးတွေမျိုးပွားမှုထိခိုက်စေတယ်လို့ငါအမိအရာလည်းနေတယ်လို့ဒေတာတွင်းမှာပြောကြပါတယ်စီမံကိန်းတွေကြောင့်အဓိကတက်ရောက်ရသူတွေတဲမှာလယ်သမားတွေနဲ့ငါးဘန်းသမားတွေကတိတာအထင်ရှားဆုံးဥပမာတွေဖြစ်တယ်လို့ဒေတာကန်ကိုနေလင်းထွန်းက VOA ကိုပြောပါတယ
်ဒီကနေရာတွေကိုဝင်ကြည့်လိုက်ကြလေငါးဘန်းသမားတွေဆိုင်အောင်သူတို့ပြန်ဆောင်ကြည့်တဲ့ကွာအသွားလာကြည့်တယ်ကရဲလောက်တဲ့သားတွေကစမပြေတော့
အနာသိမှုနောက်ပိုင်းတရုတ်စီမံကိန်းတွေအရှင်းမြင့်ဆောင်ရွက်လာတဲ့အထက်မှာအဓိကကတော့လမ်းပန်းဆက်သွယ်ရေးဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။ဟုတ်တယ်ဗျာ။ဒါနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဓိကတော့ဒီလမ်းပန်းဆက်သွယ်ရေးပေါ့။ကျွန်တော်တို့အနေနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်မှလာလေဒီနေစာကုန်သွယ်ရေးတွေနေစာဒေတာမှရှိတဲ့တိုင်းရင်းသားလူမျိုးတွေရဲ့ဖွံ့ဖြိုးတိုးတက်ရေးတွေဒါတွေဖြစ်လာမှဖြစ်ပါတယ်။ဒီကနေ့ဒီလူချင်းချင်းဆက်ဆံရေးပေါ့ဒီလူချင်းချင်းဆက်ဆံရေးတပတ်တဲ့ပြောကြလဲကျွန်တော်တို့ဒါအလေးထားဆောင်ရွက်လျက်ရှိပါတယ်ဒီမြချက်ကိုကျွန်တော်တို့ဥတည်ပြောကြဒါဦးစားပေးဆောင်ရွက်လျက်ရှိပါတယ်ဗျာ
ဒီဥစ္စာကလမ်းပိုက်ဆိုင်ရာနေတဲ့ဟိုပြပြလာရရှိတယ်နောက်နေလာကြဟိုဥစားရပြီးတော့ရေးရှိတာပေါ့
စီမံကိန်းတွေအတွင်း၆ဖြူမှာအခြေခံအဆောက်အုံဆိုင်ရာတုတ်တက်ဖြစ်ထွန်းမှုတချို့ရှိတယ်ဆိုတာကိုဒေသခံကိုနေလင်းထွန်းကလည်းပြောပါတယ်ဒါပေမဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာတုတ်တက်ဖြစ်ထွန်းမှုဆိုရမှာလဲဥထွန်းကြီးကအခုလိုထောက်ပြပါတယ်
။တရုတ်ကုမ္ပဏီဖက်ကတော့ဒေသခံတွေကိုပေးတဲ့အခွင့်အလမ်းဘာမှမရှိပါဘူး။ဥပမာမဒေးကျွမ်းမှာဆိုလို့ရှိရင်အာဒေါ်လာ4-5 ဘီလီယံလောက်ထိရင်းနှီးမြှောင်းနှံမှုတရုတ်ရင်းနှီးမြှောင်းနှံမှုရှိနေတယ်ပေါ့လေ။ဆိုရင်းနှီးဆက်ကန်ရှိမယ်ရန်နံတူလောင်ယုံစီမံကိန်းတွေရှိတယ်။တခြားဒီ gas နှာစင်ဆက်ယုံရှိတယ်။ gas pipeline ရှိတယ်ဆိုတော့အရန်ဒီကြီးတဲ့စီမံကိန်းကြီးတွေရှိနေတယ်။ဒါပေမဲ့မကြေးကျွမ်းလူထုအတွက်ဒီနှစ်ထိဒီတယောက်ဖက်ကလောက်ပေးတဲ့ဒီဖုန်းလိုင်းတော့မကြေးကျွမ်းအဲ့ကျွမ်းကလေးပေါ်မှာဖုန်းလိုင်းတော့မမိသေးပါဘူးဆိုတော့ဖုန်းတာဝါတန်းသူတို့ကုမ္ပဏီကထောင်ထားတာရှိရဲဒါပေမဲ့ကုမ္ပဏီဖက်ကပဲလိုင်းတုံးလို့ရပြီးတော့မကြေးကျွမ်းရွာသားတွေဖက်ကတုံးလို့မရဘူးဆိုတဲ့အမျိုးပေါ့လေ
ကျောက်ဖြူစီမံကိန်းတွေဟာအရင်သမရဦးသိန်းစိန်လက်ထက်မှာစတင်တာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာမြန်မာဘက်ကရှယ်ယာပါဝင်မှုကိုတိုးမြှင့်ရေးအကြီးအလယ်ဆွေးနွေးညှိနှိုင်းသဘောတူခဲ့တာဖြစ်ပါတယ်။ စစ်ကောင်စီပြောခွင့်ရဘူးချုပ်စွန်မင်းထွန်းကတော့ဒီသဘောတူညီချက်တွေအပြင်တရုတ်ဘက်ကစိတ်ဝင်စားနေတဲ့အချက်တွေကို VOA ကိုအခုလိုပြောပါတယ်
။ဒါရခိုင်အစိုးရလက်ထက်ကြတဲ့အချိန်ကျွန်တော်တို့သဘောတူညီခဲ့တဲ့စာချုပ်တွေရှိတယ်။အဲပြီးရင်ကျွန်တော်တို့ဖွင့်ဆိုတိုးတက်ရေးအတွက်လည်းမြန်မာနိုင်ငံဖွင့်ဆိုတိုးတက်ရေးအတွက်လည်းတရုတ်နိုင်ငံအနေနဲ့စိတ်ပါဝင်သွားတာဆောင်ရွက်နေရတယ်ရှိတယ်။
ကျောက်ဖြူကနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမှာအရင်ကအဓိကပြဿနာဖြစ်ခဲ့တာကတော့မြေယာပိုင်ဆိုင်မှုအငင်းပွားမှုတွေဖြစ်ပါတယ်။မူလလက်ငုပ်လက်ရင်းလုတ်ကင်နေတဲ့လက်သမားတွေရဲ့မြေနေရာတွေမှာဒေသခံမဟုတ်သူတွေကပိုင်ဆိုင်နေဆိုတဲ့ဆိုင်ရွယ်စဒန်းအထောက်ထားတွေနဲ့အငင်းပွားမှုမျိုးတွေဖြစ်တယ်လို့ဦးထွန်းကြည်ကပြောပါတယ်။တစ်ချက်မှပဲကျောက်ဖြူကမြေစည်းကလည်းဒေသခံတွေလက်လန်းမမိနိုင်လောက်အောင်ဖြစ်သွားခဲ့တာကိုထောက်ပြပြီးဒေသခံတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေမျိုးစီမံစည်းကမ်းမျိုးလိုအပ်တယ်လို့လည်းသူကထောက်ပြပါတယ်
။ဒါကြီးကကျွန်တော်စစ်ရင်မွေတည်မှုတစ်ဖက်မှာအရန်စစ်ရင်မွေတည်ရဲ့လူထုကအရတည်နေတယ်။တစ်ဖက်မှာကငွေရှင်ကြီးရှင်တွေဝင်လာတဲ့အခါကျတော့အာဒီအခြေခံလူဒန်းဆက်တွေအတွက်တိသက်ကာဘာပေးထားတဲ့ဥပဒေတွေတရားဥပဒေစိုးမမှုတွေမရှိဘူးဆိုလို့ရှိရင်တော့အရင်ရှင်တွေကပဲဥမောတော်မဲ့အရှင်တွေမျိုးပေါ့လေ။ဆိုတော့ဒီအရှင်တွေမျိုးတွေကိုကြိုပြီးတော့ထင်းထင်းထားနိုင်တဲ့ဒီဥပဒေတွေအကာအကွယ်ပေးထားနိုင်တဲ့အမျိုးတွေတော့မဖြစ်မနေလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ
်။မတ်တန်ခီထိုင်းစူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့စီးပွားရေးအောင်မြင်မှုလူမှုကွန်ရက်ရဲ့အစွမ်းအကြောင်းကိုတင်ပြပေးထားပါတယ်။ဟင်းချက်နေအပါဝင်ကိုပြောပြချင်တာကိုမိနစ်ပိုင်းတွင်သဘောပေါက်သွားအောင်တင်ပြနိုင်တဲ့လူမှုကွန်ရက်ပေါ်ကဗီဒီယိုအတိုလေးတွေဟာဒီကနေ့ခေတ်စီးပွားရေးအောင်မြင်မှုအတိတ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်။ဆိုရှယ်မီဒီယာတွေရဲ့အစွမ်းကြောင့်အချိန်တိုအတွင်းမှာအောင်မြင်ခဲ့တဲ့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကငရုတ်ကျော်စီချီလီဝိုင်းလုပ်ငန်းလုပ်ကိုင်သူမတ်မေဂျီနူးကိုမတ်စုမြတ်မွန်ကဒီသတင်းမဲ့ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါတယ်။
အခုခေတ်မှာဒီစီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ကိုယ့်ရဲ့ကြိုးစားမှုအဖြစ်ဆိုရှယ်မီဒီယာရဲ့အခက်ကဏ္ဍကတိတ်ကိုအရေးကြီးတယ်လို့စီးပွားရေးလုပ်ငန်းလုပ်နေကြသူတွေကပြောပါတယ်။ဆိုရှယ်မီဒီယာပေါ်မှာလူပြောများရင်စီးပွားရေးအောင်မြင်ဖို့ပို့ပြီးတော့မြန်တယ်လို့စီးပွားရေးအခွင့်အလမ်းတွေလည်းပို့ပြီးတော့ရတယ်လို့ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာဒီ Chilly Wall ငရုတ်ကျော်စီတွေကိုကိုယ်တိုင်ချက်လို့ရောက်ချနေတဲ့ကိုပိုင်စီးပွားရေးလုပ်ငန်းရှင်မတ်မေဂျီနူးကပြောပါတယ်။ဒါကြောင့်ကိုပိုင်စီးပွားရေးလုပ်ငန်းလုပ်နေသူတွေအတွက်ဒီဆိုရှယ်မီဒီယာရဲ့အရေးပါမှုနဲ့ပတ်သက်လို့Rise over everything ဆိုတဲ့အမှတ်တံဆိုင်နဲ့ Chili Wild လုပ်ငန်းလုပ်နေတဲ့မတ်မေဂျီနူးကိုမေးကြည့်ထားပါတယ
်။ Rise over everything ကပထမတော့ကျွန်တော် blog အနေနဲ့စာလုပ်တာပေါ့နော်။ဘာမှတော့မဟုတ်သေးပဲနဲ့မြန်မာစာတောက်ကိုလည်း promote လုပ်ချင်တဲ့အတွက်ကျွန်တော် blog တွေအနေနဲ့စာလုပ်တယ်။ဒါပေမဲ့အဲ့တော့ဘာမှစာတောက်ပဲတင်တာလည်းရှိတယ်ဘာမှမလုပ်သေးဘူးပေါ့နော်။ဒါပေမဲ့2020မှာအဲ့ COVID ဖြစ်တဲ့အချိန်မှာလည်းလေး slow down ဖြစ်သွားတော့အလုပ်လည်းအရင်မများတဲ့ခါကျတော့ကိုယ့်ကိုစပြီးလုပ်တာပေါ့နော်။လုတ်ပြီးတော့နောက်တငယ်ချင်းနေအဲပြီးတော့အလုတ်က colleagues တွေအဲမြန်မာတငယ်ချင်းတွေပြီးတော့မဟုတ်ဘူးသူမြန်မာတငယ်ချင်းတွေက approve လုပ်တယ်ဆိုလို့ရှိအတော်ကောင်းနေပြီပေါ့နော်ဆိုတော့အဲ့တငယ်ချင်းမြန်မာတငယ်ချင်းတွေစပြီးဝယ်လာတယ်စပြီးတော့အဲရောင်းဖို့ request လုပ်တယ်ပေါ့နော်ဆိုတော့မြန်စပြီးရောင်းကြည့်တယ်နောက်ကျတော့ငါလည်းအဲ rise of everything blog တွေလည်းရှိနေဆိုတော့အဲ့ဒီတစ်စိတ်လေးကိုလုတ်ကြည့်လိုက်မယ်ဆိုပြီးအဲ့ကနေစပြီးလုတ်ဖြစ်တာပါမြင်ချင်းတို့ကတချို့အဲ့ follow လုပ်ထားတဲ့အဲ့influencer ရှိရပေါ့နော် foodie အလောကမှာအဲနာမည်ကြီးတဲ့ influencer ရှင် chef တွေပါလဲရှိပါတယ် master chef တို့ပါလို့နိုင်ထားတဲ့အဲ chef anderson တို့ပါလဲရှိရသူတို့ကတော့အဖြူတွေပေါ့ဒါပေမဲ့သူတို့ asian အစားအသောက်ကို influence လုပ်ပြီးတော့နိုင်ထားတဲ့လူတွေရှိတော့ကိုယ်လည်း personally ရမ်းကြိုက်တော့အဲလူတွေကြားတွေပို့လိုက်တယ်ပို့လိုက်တော့လဲအဲ့လိုပြန်ပြီးတော့ promote လုပ်ဖို့တော့မဟုတ်ဘူးပေါ့ဒါပေမဲ့ကိုယ်ကြိုက်တဲ့ဟာကိုတို့ကြိုက်မလားဆိုပြီးပို့ကြည့်လိုက်သူတို့ကကြိုက်ပြီးတော့ social influence ဟို influencer ဖြစ်တာ social media platform မှာသူတို့ဒီလိုပဲ story လေးတင်နေပေါ့နော်အဲ့ရနေစိုက် follow အစီအစရရပ
ါအခုဆိုလို့ရှိရင်ဒီဗမေ့ကြီးနူးဒီဟို Chili White လောက်တာ3နှစ်လောက်အတွင်းမှာပဲဒီ Manchester မြို့မှာရှိတဲ့ဟိုဘယ်လိုခေါ်လဲအာကုန်စုံဆိုင်နေမှာပေါ့နော်အစားအသောက်ရောင်းတဲ့ကုန်စုံဆိုင်နေမှာဒီ Chili White ဟိုဂျားတွေကိုတင်ပြီးရောင်းတဲ့အထိဟိုအောင်မြင်နေပြီပေါ့လေဆိုတော့ဒါအချိန်တိုတင်အတွင်းမှာဒါအောင်မြင်မှုရရလို့ပြောနိုင်တာပေါ့ဆိုတော့အဲ့လိုဖြစ်လာအောင်ကကြာရောဟိုကိုယ့်ရဲ့ခုနပြောတဲ့အရသာရဲ့သူတို့တွေရဲ့ဒီဟို social influencer ရဲ့ဟိုဘယ်လိုခေါ်လဲဟိုကြော်ညာမှုပေါ့နော်အဲ့ဒါကဘယ်လောက်ထိအရေးကြီးတယ်လို့ပြောလို့ရလဲရှင
်အဲ့ဒါကလေအဲညီကြီးတို့အေရှာစားတောက်လုပ်တဲ့လူတွေအရင်ကြီးကြီးရလို့ထင်ပါတယ်ခုနောက်ပိုင်းကဒီအေရှာစားတောက်ကိုအဲ promote လုပ်တဲ့အဖြူ influencer ရှင်သူတို့က like a bridge ပေါ့နော်သူကအရင်အဖြူအရင် white ဖြစ်တဲ့လူတွေကြိုက်တဲ့အစားအစာနဲ့ညီတို့အေရှာစားစာကိုသူတို့က introduce လုပ်ပေးရပါတော့ It's very, very important that they
ကိုယ့်ရဲ့ဝါသနာကိုကိုပိုင်စီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ကိုယ့်ရဲ့ကျိုးစားမှုအပြင်လူမှုကိုယ့်ရဲ့တည်ရဲ့ပြည့်စုံမကြခင်နားဆင်ရပါမယ်။ကျွန်တော်တို့ဒီပရိုဂရမ်ဆိုင်ရာကျတော့အဲ့ဒါတွေလုပ်ပြနေရ။လုပ်ပြနေပြီးတော့ဒီ
American Piazzo, New York Muma, K-pop Eaterine, Pigere Sini, Evila Sangayaniga, Doro Siga Gevai, Hassan Yet, Zeyang Sandama, Korea K-pop, BTS, Yai Yangai Lapin Lupsipari, Kolojane PC, Makongi Yala, and BTS V Eaterine, Simapuni, Yangi, and Lasang Kejarama.
Saturday was quite hectic. People actually started lining up at 12 at midnight.
Sini Nina Doro Lola Yavai. Dancing will tomorrow attain Sabra Quinjuri Nyadaka, Sandamayaga Louis Sabra Dancing Nijaraba. Design Shima did it at the year La Dancing Jawai, Lu, Sanya Letter Manager, Stephanie Chuga Jawai. ဒီဆိုင်က American ပြည်အောင်စုမှာ BGS PC ယာယီ pop-up ဖွင့်တဲ့ဆိုင်ထဲမှာအပြည့်အစုံလုပ်ထားတဲ့ပထမဆုံးဆိုင်ဖြစ်တယ်လို့စီစဉ်သူတွေကဆိုပါတယ်။ဒီဆိုင်မှာအထင်းမဲ့မျိုးစုံကပစ္စည်းတွေကိုရောင်းချပေးပါတယ်။အင်ဂျီတွေပြင်အမှတ်တရပစ္စည်းတိတိမမွားလေးတွေလည်းအများကြီးပါ။2020ခုနှစ်ကိုဗစ်ကပ်ဘေးကာလမတိုင်ခင်ကပစ္စည်းတွေဖြင့်အခုကိုဗစ်လွန်ကာလ2021ကပစ္စည်းတွေလည်းပါဝင်ပါတယ
် We also have merchandise from BTS's reality show In the Soup and J-Hope has
more BTS reality season In the Soup ကပစ္စည်းတွေလည်းရောင်းချပေးပါတယ်ဘောင်းမီတွေက J-Hope ဖွင့်ထားတဲ့ပစ္စည်းတွေပါလို့ Stephanie Chu ကရှင်းပြပါတယ်ဒီလိုဆိုင်ဖွင့်ပြီးတော့ BTS ပစ္စည်းတွေရောင်းတာကိုလာအားပေးတဲ့သူတွေလည်းအထူးသဘောကျကြတာပါ
It's really cool. Actually, it's nice to see the merchandise.
Yeah, my bye. ညာအပြင်ကဒီပစ္စည်းတွေကို online ပေါ်မှာပြီးတော့ဖြောပြပွဲအချိန်တွေမှာပဲတွေ့ရတာပါ။ COVID အချိန်တစ်လျှောက်လုံးနဲ့မတွေ့ရတော့အပြင်မှာမတွေ့ရတာကြာပါပြီလို့ပြောသွားတာပါ။ BTS အဖွဲ့ဟာ2023ခုနှစ်မှာထွက်ပေါ်ခဲ့တဲ့အဖွဲ့ဖြစ်ပြီးတော့တောင်ကိုရီးယား K-pop ဂီတရဲ့လက်ရှိအကျော်ကြားဆုံးအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။2021ခုနှစ်က American Guitar ဆုပေးပွဲမှာအကောင်းဆုံးအနုပညာရှင်ဆုရလို့ဒီဆုမျိုးအခြားအဖွဲ့ရတာသူတို့ပထမဦးဆုံးမှာ Forbes Magazine ကလည်း2019ခုနှစ်မှာ BTS အဖွဲ့ကိုအခွန်အဆောင်မီဝင်ငွေဒေါ်လာ58တန်းနဲ့ကမ္ဘာမှာဝင်ငွေအမြင့်ဆုံးအမျိုးသားဂီတအုပ်စုဖြစ်နေကြေညာခဲ့ပါတယ်။ Oscar ဆုရအခြားမင်းသမီး Michelle Yeoရှေ့ရောင်ဝတ်ဆောင်ရှင်နဲ့ပွဲတက်လာတာအပါအဝင်ထိတ်တန့်မှုပညာရှင်တွေတက်ရောက်တဲ့ဟောင်ကောင်ရုပ်ရှင်ဆုချီးမြှောက်ပွဲကိုဧပြီလ18ရက်နေ့တနင်္ဂနွေနေ့ကကျင်းပသွားခဲ့တာပါ။ဒီဆုချီးမြှောက်ပွဲမှာပေးအပ်တဲ့ဆုတွေမှာတော့အငင်းပွားစရာဖြစ်နေတဲ့အသက်19နှစ်အရွယ်ငါးတွယ်ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုရရှိသွားပါရဲ့။ဒါရိုက်တာမေဘောချောင်းရက်ကူတဲ့ဒီမှတ်တမ်းရုပ်ရှင်ကားကဟောင်ကောင်မှာမတည်မငြိမ်ဖြစ်နေတဲ့ဆယ်စုနှစ်တစ်ခုကျော်ကြာကာလအချိန်အတွင်းမှာအလဲတန်းနဲ့အထက်တန်း secondary ကျောင်းသူ6ဦးရဲ့ဘဝဖျက်ကျော်ပုံကိုရိုက်ပြထားပါတယ်။ဒါပေမဲ့ဒီမှတ်တမ်းရုပ်ရှင်ကမှပါဝင်တဲ့ကလေးမလေးတယောက်ကသူ့ရဲ့ကိုရီးကိုရာတွေကိုလူများကိုပြသဖို့မဟုတ်ပါဘူး။သဘောမတူပါဘူးလို့ပြောခဲ့တာကြောင့်ရုပ်ရှင်ယုံတွေမှာပြသတာကိုရက်လိုက်ရတာပါ။တကယ်တော့ဒီမှတ်တမ်းရုပ်ရှင်ကရိုက်ကူးချိန်မှာကျောင်းကရောကျောင်းဝဆံမကြီးကရောခွင့်ပြုခဲ့တာဖြစ်တဲ့အပြင်ပါဝင်တဲ့ကလေးတွေအကုန်လုံးကြည်ကျင်းနဲ့နဲ့သဘောတူပြီးတော့မှရိုက်ကူးခဲ့တာပါ။
မိုင်းကျောင်းကကျောင်းပန်းဝမ်ကျောင်းပန်
းကျွန်တော်တို့ရုပ်ရှင်ကအခုရှုရတယ်လို့ပဲအများပြည်သူရဲ့ကြည့်ရှုအသိမှတ်ပြုမှုကိုရသင့်တယ်လို့ Travel Director ဝင်းလျံခွတ်ကရှုရရှိပြီးတဲ့နောက်မှာပြောသွားပါတယ်သူကအခုလိုမျိုးရုံတင်ပြသခွင့်ပြတ်သွားတော့လူများများကြည့်လို့မရတဲ့ကိစ္စကိုစိတ်ပြက်လက်ပြက်ပြောသွားတာပါကိုရိုင်းကြည့်လိုက်ရရင်ဒီရုပ်ရှင်နဲ့ပတ်သက်ပြီးတော့ပုံမှန်မှန်ကန်ကန်သုံးသပ်ဝေဖန်နိုင်မယ်လို့လည်းသူကပြောပါတယ်ဒီရှုချင်းမြတ်ပေါ်မှာအကောင်းဆုံးအမျိုးသမီးတရုတ်ဆောင်စုကိုတော့ဆမ်မီချန်းကLost Love ဆိုတဲ့ရုပ်ရှင်ကနေရရှိသွားပါတယ်။ကလေးတွေမွေးစားတဲ့မိခင်တူဝမ်းနဲ့ခံစားရတဲ့ဇယုတ်ကနေတရုတ်ဆောင်ထားတာပါ။52ကြိမ်မြောက်ဟောင်ကောင်ရုပ်ရှင်ဆုချီးမြှောက်ပွဲကိုဟောင်ကောင်ယဉ်ကျေးမှုစင်တာမှာအရင်တမဲ့အချိန်လိုအပြည့်ပြင်ပြီးကျင်းပခဲ့တာပါ။ COVID ကန့်သတ်ချက်တွေတရုတ်အစိုးရကရုပ်သိမ်းပေးလိုက်လို့လည်းဒီလိုမျိုးစီစီကာကာပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ်။
မရေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောင်သတင်းလောက်အစီအစဉ်ပါရှင်တင်းနာညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းတလက်ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာဒီကနေ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးမြန်မာပြည်တွင်းငြိမ်းချမ်းရေးနဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့တိုင်းပင်ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။ဘန်ကီမွန်ဘက်ကတောင်ဆန်းစုကြည်နဲ့တွဲဆောင်ခွင့်တောင်းခဲ့ပေမဲ့စစ်ကောင်စီဘက်ကခွင့်မပြုဘူးလို့လည်းသူကပြောပါတယ်။မြန်မာနိုင်ငံစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဆီယံနိုင်ငံတွေချင်းကပ်ခဲ့တဲ့ပုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးဟာမအောင်မြင်ခဲ့ဘူးဆိုတာလက်ခံပြီးတော့ပုံမထီအောင်ကျင့်သုံးဖို့ Amnesty International လူအခွင့်အရေးအဖွဲ့ကြီးကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့ဟာမြန်မာနိုင်ငံအကြက်တဲမှာဂျာဝင်ဖို့အာဆီယံနိုင်ငံတွေပြီးခဲ့တဲ့နှစ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့ထိပ်သီးညီလာခံမှာပုံသဘောတူညီချက်တွေချမှတ်ခဲ့တဲ့နှစ်နှစ်ပြည့်ဖြစ်ပါတယ်။အာဖရိကတိုင်းအရှေ့မြောက်ပိုင်းဆူဒန်နိုင်ငံခါတွန်မြို့တော်မှာနှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအပြန်အလှန်တိုက်ခိုက်နေတဲ့ကြားကနေသက်ဆိုင်ရာနိုင်ငံတွေကသူတို့ရဲ့တန်တမန်တွေနိုင်ငံသားတွေကိုအလင်းမြန်ကဲထုတ်ရွှေ့ပြောင်းနေကြပါတယ်ခင်ဗျာ
ဒ တင်နာညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်ဆိုမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Joe Gill တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညာအစီအစဉ်မှုဖြစ်တာဝီတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.